ရုရှားသမ္မတဗလာဒီယာမီယာပူတင်နဲ့ထိပ်သီးတွေ့ဆုံမှုပြုလုပ်ဖို့နိုင်ပိုင်းနာလူတော့တဲ့အချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကတွေ့ဆုံမှုပေါ်မျှော်လင့်ချက်မထားသလိုဥရောပသမဂ္ဂဟာအစဉ်လာအယအမေရိကန်ရဲ့အနီးဆက်ဆုံးမဟာမိတ်မိတ်ဆွေအဖွဲ့ဖြစ်တယ်ဆိုတာကိုလည်းညှင်းဆန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြီးအမားဆုံးရန်သူဟာဘယ်သူထင်တယ်လဲဆိုပြီးတော့ CBS သတင်းဌာနကသမ္မတထရန့်ကိုမေးမြန်းခဲ့ရမှာကျွန်တော်တို့မှာရန်သူတွေအများကြီးရှိနေတယ်လို့သူအနေနဲ့ထင်တဲ့အကြောင်းသမ္မတထရန့်ကဖြေကြားလိုက်ပါတယ်အခုဥရောပတမကကိုခင်ဗျားမထင်ဘူးမဟုတ်လားဒါပေမဲ့သူတို့ဟာရန်သူအဖွဲ့တစ်ဖွဲ့ဖြစ်တယ်လို့ပြောဆိုပါတယ်ရုရှားဟာဆိုရင်လည်းတေးကြတဲ့ရန်သူတွေကအဖွဲ့တစ်ဖွဲ့ဖြစ်တယ်လို့လည်းတမရထရန့်ကပြောဆိုလိုက်ပါတယ်ရုရှားတမရပူတင်နဲ့တွေ့ဆုံမှုအတွက်ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့ကိုတမရဒေါ်နယ်ထရန့်တောရောက်နေစီမှာပဲတမရထရန့်ရဲ့မှတ်ချက်ပြုစကားကိုထုတ်လွှင့်နေတာဖြစ်ပါတယ်ဆွေးနွေးပွဲမှာမစ္စတာပူတင်နဲ့ပူးပေါင်းလှုပ်ကြိုင်လို့ရနိုင်တဲ့ကိစ္စတွေကိုရှာဖွေမှာဖြစ်တယ်လို့တမရထရန့်ကပြောပါတယ်ရုရှားသမ္မတပူတင်ဟာအနောက်နိုင်ငံတွေရဲ့အဖွဲ့အစည်းတွေဖြစ်ကြတဲ့ NATO နဲ့ EU အဖွဲ့တွေကိုဝေဖန်တိုက်ခိုက်ပြောဆိုနေတာလည်းဖြစ်ပါတယ်ခင်ဗျာ။